ောင်တန်းနဲ့ငွေတန်းချမှတ်ခံထားရတဲ့ကချင်တက်ကြွလှုပ်ရှားသူ၃ဦးကိုပြန်လွှတ်ပေးဖို့ဒီကနေ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာစုဝေးပြီးတော့ဆန္ဒပြတောင်းဆိုကြပါတယ်။ကြိုတင်အကြောင်းကြားပြီးမှလုပ်တဲ့ဒီဆန္ဒပြပွဲကိုအာဏာပိုင်နေဘက်ကတားဆီးဟန်တာတာမရှိပေမဲ့လို့ပိုစတာတစ်ခုမှရေးသားထားတာတွေဟာခွင့်ပြုချက်တင်တဲ့အထက်မှာမပါလို့ဆိုပြီးပြန်ဖြုတ်ခိုင်းခဲ့တယ်လို့ဆန္ဒပြပွဲဥဆောင်စီစဉ်သူတွေကပြောပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။သမရောကိုကြည်ညိုပြည့်စုံမှုပုံမှန်900နဲ့ဆွဲချက်တင်ပြီးကချင်တက်ကြွလှုပ်ရှားသူ3ဦးကိုထောင်ဒဏ်6လစီနဲ့ငွေဒဏ်ကျ9သိန်းစီအပြစ်ဒဏ်ချမှတ်လိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့လူထုစာနာဖော်ထုတ်တာဖြစ်တယ်လို့စာနာဖော်ထုတ်ရေးကော်မတီဝင်တူဖြစ်သူသောစွန်လွတ်ဒုစံကပြောပါတယ
်ဒီစတာဆိုတဲ့ဒီကနသတိအပြင်းနဲ့ခေါင်းဆောင်ခံရတဲ့ဆရာဆရာမတုံးရောက်အပြင်းအမြန်ဆုံးတွေ့ဘူးများတော့ခေါင်းဆောင်ဖြစ်မှာလေပေါ့
ဒီကနေ့ဆန္ဒဖော်ထုတ်ပွဲကိုကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းမှာကျင်းပပြုလုပ်တာဖြစ်ပြီးကချင်လူထုတွေလူမှုဖွဲ့စည်းတွေဘာသာရေးသင်းဖွဲ့တွေစုစုပေါင်းဥယျာဉ်9000နီးပါးတက်ရောက်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်ဆန္ဒပွဲမှာပါဝင်သူတွေဟာမြစ်ကြီးနားမြို့မနောကွင်းကနေစတင်ခြေထက်ပြီးမြို့တစ်လျှောက်လှည့်လည်ဆန္ဒဖော်ထုတ်ပြီးနောက်မနောကွင်းမှာပဲပြန်လည်စုဝေးကြပါတယ်။ဒီဆန္ဒဖော်ထုတ်ပွဲကိုအာဏာပိုင်တွေကနှောက်ယှက်တာမရှိပေမဲ့လည်းခွေကျူးချက်ရယူစင်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးထားတာကိုချုပ်သိမ်းခိုင်းတယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်နောက်သူဖြစ်တဲ့ဒေါ်မရန်ဆန်ဒရာကပြောပါဗျ။အောင
်းဆောင်တုံးဦးကတုံးဆစ်ခိုင်းတယ်သူရေးထားတဲ့ဒီအကျိုးရဲ့စကလုံးကိုမဆုံးမနေရအတင်းလာဆုခိုင်းတော့လဲသူရတာပေါ့နော်။အဲ့ဒီနောက်ပိုင်းတော့အေးစီးတော့ပဲ
။တမရော်ကိုကြီးညူပြက်စီတဲ့ဆိုတဲ့ဆောဆောချက်နဲ့ကချင်တက်ကြွလှုပ်ရှားသူကိုလွန်းဆောင်ကိုစော်ချက်နဲ့သော်နံဘူးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကမြကြီးနားမြို့နယ်တရားရုံးကနေထောင်သားနဲ့ငွေတန်ချမှတ်ခဲ့တာပါ။တရားရုံးရဲ့ဒီပြည်တန်ချမှတ်မှုအပေါ်မကျေနပ်ပဲလမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့တဲ့သူတွေထဲကကချင်လူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့မှတ်စုဆိုင်တွေဆိုင်းခွန်အောင်နဲ့ကိုပရာမိုင်တို့ကိုလည်းမြကြီးနားမြို့နယ်ရဲတပ်ဖွဲ့မှုကပုံမှန်စကူငိမ့်စုစီဥပဒေနဲ့အမှုဆက်ဖွဲ့ထားပါတယ်။ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်တပ်မတော်နဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမျိုးရေးအတွက်ပြီးခဲ့တဲ့မေလတွင်ကမြကြီးနားမြို့မှာဆန္ဒဖော်ထုတ်ပွဲနဲ့တရင်းစာရှင်းလင်းပွဲပြုလုပ်နေစဉ်ပြောဆိုမှုတွေကိုထောက်ပြပြီးတော့ကိုလွမ်းဆောင်ပါဝင်၃ဦးကိုမြောက်ပိုင်းဆိုင်စစ်တနာချုပ်ကသမတော်ရာရှိတူးကနေတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။စီရီပတိပခတွင်ပိတ်မိပြည်သူတွေကိုကူညီပေးဖို့ကြိုးပမ်းသူတွေကိုအရေးယူတာဟာမဖြစ်သင့်ဘူးလို့ဆန္ဒဖော်ထုတ်ပွဲဝန်ရံသူလူသူအခြေပြုအဖွဲ့ဖြစ်တဲ့ Greenland အဖွဲ့တာဝန်ခံကိုနောင်လတ်ကြံမော်ကခုလိုပြောပါတယ
်။ဆရာမနောင်သူတို့ဆရာဆောက်ချက်တို့ဆရာလုံးဆောင်တို့ကမထက်ဖြစ်ကြမှာပိတ်မိနေတဲ့ပြည်သူတွေကိုသွားကူညီခြင်းဖြစ်တယ်။ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုရသွားပြီးတော့ကူညီတာဖြစ်တယ်။ဒီလိုမလိုလားအပ်တဲ့စစ်ကနေဆိုလို့ရှိရင်အပြစ်ပေးတတ်တဲ့အနေအထားဆိုကျွန်တော်တို့မကောင်းလို့ဘူးဖြစ်နေ။ကျွန်တော်တို့အချင်းတမျိုးသားလုံးမှမဟုတ်ပါဘူးလေ။ကျွန်တော်ဒီမှာနိုင်ငံမှာရှိတဲ့ပြည်သူလူထုကိုတတ်လတ်နိုင်တဲ့သဘောပဲ
။လူထုစာနာဖော်ထုတ်ရေးစီစဉ်ပြည်မြောင်ရေးကော်မတီအနေနဲ့ကစစ်ပွဲတွင်ပိတ်မိပြည်သူတွေလွတ်မြောက်ဖို့ကြိုးပမ်းဆောင်ရွက်သူတွေပေါ်တရားမျှတမှုမရှိဘဲစီရင်ချက်ချခဲ့တဲ့ဆိုတဲ့မြစ်ကျင်းနာမြို့နယ်တရားရုံးကိုပြင်းထန်စွာရှုတ်ချကြသလိုထောင်လံချခံရသူတွေကိုချွင်းချက်မရှိပြန်လှုပ်ပေးဖို့နဲ့တရားမျှတမှုကိုဖော်ဆောင်ပေးဖို့ကိုလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ကချင်ပြည်နယ်တွင်းမှာ2013ခုနှစ်ကစပြီးတော့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်စစ်ရေးသင်းမလာနေတာပါ။စစ်ပွဲကြောင့်တရုတ်မြန်မာနယ်စပ် KIU ထင်းချုံနယ်မြေနဲ့အစိုးရထင်းချုံနယ်မြေအတွင်းမှာစစ်ပြေးဒုက္ခသည်တသိန်းကျော်ရှိနေပါတယ်။ဒုက္ခသည်တွေအနေနဲ့မူလနေရာကနေသိမ်းရှောင်ထွက်ပြေးနေရတာ6နှစ်ကျော်လာပြီဖြစ်သလိုတိုက်ပွဲရှော့ချပြီးနိုင်ငံရေးအရဆွေးနွေးဖို့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ KIU တို့ကြိုးစားနေပေမဲ့တိတာတဲ့သိုးသက်မှုတွေမရှိသေးသလိုအောက်ခြေပိုင်းမှာစစ်ရေးသင်းမာနေဆဲဖြစ်ပါတယ်။ KIU ကချင်းလွတ်လပ်ရေးဖွဲ့ဟာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။